တမ်းမှုထွန်းကားတဲ့နိုင်ငံ၈နိုင်ငံအုပ်စု G8 အဖွဲ့ဝင်နိုင်ငံတွေကလက်နက်တွေတင်ဖို့ရောင်းချနေတဲ့အတွက်မြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံလိုဆင်းရဲပြီးပြည်ပခန့်အငင်းပွားမှုတွေဖြစ်ပွားနေတဲ့နိုင်ငံတွေမှာဆင်းရဲမှုတွေလူအခွင့်အရေးချွတ်ပေါက်မှုတွေပိုပြီးကြီးပွားလာနေရတယ်လို့လန်ဒန်အခြေစိုက်နိုင်ငံကလုံခြုံရေးချမ်းသာကွင်းဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်G8 အဖွဲ့ဝင်နိုင်ငံကြီးဝင်ကြီးတွေလန်ဒန်မြို့မှာတွေ့ဆုံဆွေးနွေးနေကြိုင်မှာလူငယ်ချမ်းသာကွင်းအဖွဲ့ AI ရဲ့အခုအစီအခံစာထွက်လာတာဖြစ်ပါတယ်။နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့အတွင်းမှုချုပ် Irene Khan ကဆင်းရဲမှုနဲ့ဥပဒေမဲ့တူးကျင်မှုတွေကိုတိုက်ဖြတ်မယ်လို့ G8 ကကတိပြုထားပေမဲ့စံမှုထွန်ကားပြီးနိုင်ငံ၈နိုင်ငံ G8 မှာပါဝင်တဲ့နိုင်ငံတချို့ကဖိနှိပ်ချုပ်ချယ်တဲ့အစိုးရတွေကိုလက်နက်တွေတိုးတက်ပြီးပို့နေမယ်ဆိုရင်တိတ်ပြီးထိအောင်မဟုတ်ဘူးလို့ဝေဖန်လိုက်ပါတယ်။နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ရဲ့အစီအခံစာမှာG8 နိုင်ငံတွေဟာကမ္ဘာတစ်ခုလုံးရဲ့လက်နက်ရောင်းချမှု80ရာခိုင်နှုန်းကျော်ကိုစောင့်ရွက်နေတယ်လို့လည်းဖော်ပြထားပါတယ်။လန်ဒန်အခြေစိုက်လက်နက်ထိန်းချုပ်ရေးစီမံကိန်းရဲ့ညှိနှိုင်းရေးမှူးဆိုင်မွန်ဂရေ့က EU ဥရောပသမ္မတကအနေနဲ့မြန်မာနိုင်ငံပေါ်လက်နက်တွေရောင်းချမှုတန်းခိုက်အရေးယူမယ်လို့1999ကတည်းကချမှတ်ထားခဲ့ပေမဲ့လည်းပြင်သစ်နဲ့ဂျာမနီနိုင်ငံတွေကစစ်ပစ္စည်းတွေမြန်မာနိုင်ငံမှာရောက်နေတာကိုတွေ့ရတယ်လို့အခုလိုပြောပါတယ်
။ Members of the G8, both Germany and France.have been involved in arms ending up in Burma.
G8 အဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုလက်နက်ရောင်းချနေတာတွေ့ရပါတယ်။နိုင်ငံတကာအကောက်ခွန်ဌာနရဲ့စည်ရင်းစရာတွေအရဆိုရင်ပြင်သစ်ကနေလက်ပစ်ပုံ၊ဖောက်ခွဲပုံ၊ခဲယံမိကြောက်တွေကိုမြန်မာနိုင်ငံကိုပို့နေတာတွေ့ရပါတယ်။အဲအလားတူဂျာမနီနိုင်ငံကလည်းတန်ကြပ်ကာကားရဲ့အစိတ်အပိုင်းတွေကိုမြန်မာနိုင်ငံမှာရောက်နေတာတွေ့ရပါတယ်လို့မစ္စတာဂရိတ်ကပြောသွားတာပါ။